Hello အားလုံးမင်္ဂလာပါပြန်တွေ့ပြန်ပြီနော်အဲ Make Money Monday ကနေပြန်လည်ကြိုဆိုပါရစေဒီ Make Money Monday series ကတော့ကျွန်တော်တို့က online ကနေပြီးတော့မှပတ်စံရှာပုံရှာနည်းတွေအပြင်မှာပတ်စံရှာပုံရှာနည်းတွေ financial နဲ့ပတ်သက်တဲ့အကြောင်းအရာဘူးတူတာတွေပြီး digital entrepreneurship နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုအပြည့်တင်ဆက်ပေးနေတာဖြစ်ပါတယ်အဲ့တော့ဒီဒီပတ်တော့ကျွန်တော်တို့ဘာကိုပြောမလဲဆိုလို့ရှိရင်ကျွန်တော်တို့ဒီ passive income ဆိုတာပါလေအဲ့ဒီ passive income ကိုရဖို့အတွက်ကိုကျွန်တော်လုပ်ရမယ်အစဉ်6ဆင့်ပေါ့နော်အဲ့ဒါလေးကိုကျွန်တော်ဒီနေ့ပြောပြမှာဖြစ်ပါတယ်အဲ့ဒီအကြောင်းလေးကိုမပြောခင်မှာကျွန်တော်တို့ရဲ့ဒီ DBS မြန်မာ channel ကို subscribe မလုပ်ရသေးဘူးဆိုလို့ရှင် subscribe လေးလုပ်ပေးဖို့ကျွန်တော်တောင်းဆိုချင်ပါတယ်။ပြီးရင်ဒီဗီဒီယိုလေးကကိုယ့်အတွက်အကျိုးရှိမယ်ဆိုလို့ရှင်လည်း like လေးပေးခဲ့ဖို့ကျွန်တော်တောင်းဆိုချင်ပါတယ်။ Okay စလိုက်အောင်။အဲ့တော့ passive income ကိုပြောရင်ဒါအတိရလူတွေလည်းအများကြီးရှိနေမယ်။ဒါမတိရလူတွေလည်းရှိနေမယ်။အဲ့တော့အရင်ဆုံးကျွန်တော် passive income ဆိုတာဘာလဲဆိုတာကိုအရင်ရှင်းပြအောင်ပါဗောလေ။အဲ့တော့ passive income ကိုရှင်းမပြခင်မှာ active income ဆိုတာဘာလဲ။နော်အဲ့တော့ active income နဲ့ passive income ဘာကွာလဲအဲ့လေးကိုချက်အရင်ကြည့်အောင်အဲ့တော့ active income active income ဆိုတာဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီအလုပ်ပေါ့ကျွန်တော်တို့အလုပ်လုပ်တယ်ရုံးသွားတယ်ရုံးပြန်တယ်အဲအဲ့ဒီကနေရတဲ့ income နော်ပြီးရင်တခြားကိုလုပ်ရတဲ့အလုပ်တွေဥပမာမ jobs နော်ပြီးရင်တော့ freelancing တွေရှိမယ်မ freelance တွေလုပ်တယ်ပြီးရင် coach တွေဘာတွေလုပ်တယ် consulting တွေလုပ်တယ် side hustle ကျွန်တော်တို့ဒီ side hustle ဆိုတာကမူရင်းအလုပ်တစ်ခုရှိတယ်အဲ့ဒါပြီးသွားတဲ့အချိန်မှာတခြား second job တစ်ခုလုပ်တယ်ဒါမှမဟုတ်ကိုယ့်ကိုယ်ကုတ်လေးရေးဆောင်းစာရေးနေတယ်အဲ့လိုမျိုး blog လေးရေးအဲ့လိုမျိုး site hustle အဲ့တော့အဲ့လိုမျိုးဟိုတစ်ခုခုလုပ်ပြီးတော့မှကျွန်တော်တို့ဒီကိုယ့်ရဲ့အချိန်နဲ့ကိုယ့်ရဲ့ effort လို့ခေါ်တဲ့လုပ်အားကိုပေးပြီးတော့မှ income ပြန်ရတဲ့ဟာမျိုးပေါ့အဲ့တော့အမြင်သာဆုံးပြောရရင်တော့ကျွန်တော်တို့ daily job တွေပေါ့နေ့စဉ်လုပ်နေတဲ့ job တွေအဲ့တော့ရုံးသွားရတယ်ရုံးပြန်ရတယ်အခုဆိုရင်တော့ work from home ပေါ့နော်အဲ့တော့အဲ့ဒါတွေအလုံးဒီ active incomeโอเคအဲ့တော့ active income ဒီဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီလစာ salary အဲ့အဲ့အမျိုးတွေကိုပြောတာပေါ့နော်အဲ့တော့အဲ့အဲ့အမျိုးဒီ active income okay passive income ဆိုတာဘာလဲ passive income ဆိုတာကျတော့ဟိုသူ့ရဲ့အတိတ်ပဲကျတော့ဘာမှလုပ်เสียမလို့ပဲ ਨੇ ခုနကအချိန်တွေလောအားတွေရင်းနှီးမြှုပ်နှံမှုလုပ်เสียမလို့ပဲ ਨੇ ဝင်နေတဲ့ income တွေဥပမာ you don't need to work anymore ပေါ့နော်ခုနကကျွန်တော်ပြောတဲ့ automate money အလုပ်လုပ်เสียမလို့တော့ဘူးပစံအမြဲတမ်းသူကသူအော်တိုဝင်နေမယ်ဖြစ်ရှိလားဆိုတော့ရှိတယ်ဖြစ်လိုက်ဖြစ်နိုင်လားဆိုတော့လည်းဖြစ်နိုင်တယ်ဒါပေမဲ့ကျွန်တော်အဆုံးထိကြည့်ပေးပါအဲ့တော့ passive income ဆိုတာ scan လားတဲ့အခုဆို online ကနေပြီးတော့ဗျာအဲ့လိုမျိုးကျွန်တော်ပစံရှာကြတယ်ဘာမှလုပ်စရာမလိုဘဲနဲ့ငွေတွေဝင်နေမယ်ပေါ့အဲ့လိုမျိုးပြောကြတယ်အဲ့ဒါတကယ်ဟုတ်ရဲ့လား scan လားဟိုအတုလားလိန်နာလားပေါ့နော်တဘောကအဲ့တော့လိန်နာလားဆိုတော့မဟုတ်ဘူးဒါပေမဲ့ဟုတ်လေဟုတ်တယ်โอเคအဲ့တော့ကျွန်တော်တို့ရှင်းပြပါမယ်เนาะအဲ့တော့ passive income source ကိုအရင်ဆုံးကြည့်အောင်ဘာတွေဖြစ်မလဲဆိုလို့ရှိရင် vlogs တွေ vlogs တွေအဲ့တော့ဟိုကျွန်တော်တို့ vlog တွေရေးတယ် vlogs တွေအခုကျွန်တော်တို့ဗီဒီယိုရိုက်တဲ့လိုမျိုးတွေရိုက်တယ်အဲ့အဲ့ဒါဒီ passive income source တစ်ခုပဲပေါ့เนาะနောက်ပြီး affiliate လုပ်တယ် affiliate marketing ဟိုမှာ commission စားရတဲ့ marketing เนาะအဲ့မျိုးရှိရယ် digital products တွေရောင်းတယ် digital products တွေအေး flip လုပ်တယ်ဆိုတာဟိုမှာဝယ်ရောင်းလုပ်တာပေါ့နော်အဲ့အဲ့အမျိုးတွေ now automate process business business တစ်ခုဒီကိုယ်တိုင်ဝင်ပါစရာမလိုဘဲနဲ့ auto ကြီးသွားနေအဲ့ဒါမျိုးတွေပေါ့နော်နောက်ပြီး renting တို့အငှားချရာတို့နောက်ပြီးအတိုးတွေတို့ now stocks တွေဒါတွေကိုကျွန်တော်တို့ passive income တွေလို့အဓိကပြောကြတယ်ကျွန်တော်ရဲ့ opinion အရဆိုရင်တော့ဟို passive ဆိုတာဘာမှလုပ်စရာမလိုဘဲနဲ့ဆိုတာမဟုတ်ဘူး there's no truly passiveဘာမှလုပ်เสียရမလို့ပဲ ਨੇ ပတ်စံရတယ်ဆိုတာမဟုတ်ဘူးလုပ်เสียရလို့လို့တယ်အဲ့တော့အကယ်၍မတရားဟုတ်ကမင်းဘာမှလုပ်เสียရမလို့ပဲ ਨੇ ပတ်စံရမယ်ကွာလို့ပြောရင်အဲ့ဒါလိန်မာလို့သာမှတ်လိုက်ဒါဆိုမဖြစ်နိုင်ဘူးဒါအားလုံးလက်သိရ There is no free lunch ဟုတ်တယ်မလားအဲ့တော့ဘာမှမလုပ်ဖက် ਨੇ ပတ်စံရတယ်ဆိုတာမရှိဘူး Okay နည်းနည်းတော့လုပ်ရတယ်အဲ့တော့ကျွန်တော်ရဲ့ opinion အရဆိုရင်ကျွန်တော်ကဘာကိုရည်ရွယ်တာလဲဆိုတော့ switch လုပ်တာโอเคအဲ့တော့အခုဒီမှာကြည့်လိုက်လို့ရှိရင် active နဲ့ passive နှစ်ဖက်ကိုကျွန်တော်ခွဲထားတယ်ဘာနှစ်ဘာပြားဟာကျွန်တော်တို့ရဲ့ဒီ 100% မှာเนาะအဲ့တော့အချိန် active ဘက်ကဆိုလို့ရှိရင်အချိန်အများကြီးပေးရတယ်เนาะပြီးရင် effort လို့ခေါ်ရဲလှုပ်အားအများကြီးပေးရတယ်ဒါပေမဲ့ပြန်ရတဲ့ income နည်းတယ်ဒါကကျွန်တော်တို့ရဲ့ active ဘက်ပေါ့အဲ့တော့ဥပမာကျွန်တော်တို့အခုရုံးသွားတယ်မနက်9:00နေပြီးတော့ညနေ9:00 6:00အထိကျွန်တော်တို့ရုံးမှာအလုပ်လုပ်ရတယ် Monday to Friday လုပ်ရတယ်အဲ့ဒီကနေပြန်ရတဲ့ပတ်စံဝင်ငွေပေါ့နော်အင်ကမ်းကများလားနည်းလားဒါအားလုံးလည်းသိတယ်နော်အဲ့တော့ လာက3သိန်းလောက်ရရဲဆိုရင်လာကကောင်းတယ်လို့တော့ပြောလို့ရနေတဲ့အနေထားကျွန်တော်နိုင်ငံဖြစ်နေပြီတဘောပါလေအဲ့တော့မနက်ကိုကနေညနေ6:00အထိထားပါတော့9:00အထိပဲထားတနေ့ရုပ်7:00နဲ့8:40တပတ်ကို9:40အလုပ်လုပ်ရတယ်တလားဆိုရင်4:0016:00 9:160လောက်လုပ်ရတယ်ကျဆိုစကြော်တယ်ကြေကြတာအမှရရတဲ့လာကနေ9:00ရေတွက်နဲ့ဟိုစားကြည့်လိုက်လို့ရှိရင်တော်တော်နည်းလို့ပြောလို့ရတယ်လေတော့ဒါအဲ့တဲ့ပစိကေတဘောတရားကျတော့ကျွန်တော်ရဲ့အမြင်က switch လုပ်လိုက်တယ်ဘလို့ switch လုပ်လဲဆိုလို့ရှိရင်အချိန်တအားနေဝမယ် 10% အခုကျွန်မ 100% မှာကျွန်တော်အချိန်ကို 10% ပဲပေးရတော့တယ်ပြီးရင် effort လို့ခေါ်တဲ့လုံအားက 30% လောက်ပဲပေးရတော့တယ်ဟုတ်ပြီနော်အဲ့တော့အချိန်နဲ့လုံအားနဲ့ကိုအရင် short ချလိုက်ပြီးတော့မှဝင်ငွေကိုတိုးပွားလာအောင်လုပ်တာအဲ့လို switch လုပ်တာကိုကျွန်တော်ကပစိလို့ကျွန်တော်ပြောခြင်းတယ်ဘာမှလုံးစရာမလိုဘဲနဲ့ဆိုတော့မဟုတ်ဘူးအချိန်နည်းနည်းပေးရမယ်လောအနေနဲ့ထည့်ရမယ်။ဒါပေမဲ့ပြန်ရတဲ့အင်ခံအများကြီးရမယ်။တဘောက။အဲ့တော့အဲ့ဒါဒီခုနကအချိန်နဲ့လောအနဲ့အများကြီးပေးပြီးတော့မှပြန်ရတဲ့အင်ခံနည်းတာထက်ဆိုင်ရင်တော့ပူကောင်းတာသေးကြတယ်။ဟုတ်တယ်မလား။အဲ့တော့ကျွန်တော်တို့ဟိုအချိန်ကိုလျှော့မယ်။ပြီးရင်လောအကိုလျှော့မယ်။ဒါပေမဲ့အင်ခံကိုမြန်မြန်ရအောင်လုပ်မယ်။အဲ့ဒါကိုကျွန်တော်က passive လို့အဓိပ္ပာယ်ဖွင့်ခြင်းတယ်။ကျွန်တော်ရဲ့ opinion အရပါနော်။အဲ့တော့ဘာမှလုံးစရာမလိုဘဲနဲ့ဆိုတော့မဟုတ်ဘူး။အချိန်လုံးဝပေးစရာမလိုဘူးဆိုတာလည်းမဟုတ်ဘူးအချိန်ပေးရမှာပဲဒါပေမဲ့ရော့သွားမယ်တဘောကဘာမှလုတ်စရာမလိုဘူးဆိုတာလည်းမဟုတ်ဘူးလုတ်တော့နည်းနည်းလုတ်ရမှာဒါပေမဲ့အရင်လောက်မလုတ်ရတော့အင်ခန်းကတော့အရင်နဲ့တူရင်တူမယ်အရင်ထက်ပိုများရင်တော့များသွားအောင်ပဲတဘောကโอเคအဲ့တော့ကြည့်ကြည့်အောင်ကျွန်တော်တို့ဘယ်လိုမက်သက်တွေရှိလဲဆိုတာမက်သက် 1 evergreen items တွေဖန်တီးတာအဲ့တော့ evergreen items ဆိုတာက evergreen ဆိုတဲ့စကားလုံးတော့ကြားဘူးမလားမသိဘူးကြားဘူးမယ်လို့ထင်ပါတယ်နော်အဲ့တော့သူကခလာခတာပြန်သုံးလို့ရတာ evergreen လို့ခေါ်တယ်။အမ content နေဆိုလို့ဒါ evergreen content ဆိုရှေ့ဥမာဆိုကြပါဆိုကျွန်တော်ကျမ်းမာရေးအကြောင်းရေးထားတယ်။ကျက်တုံနီရဲ့ကျက်တုံနီရဲ့ဆေးဘက်ဝင်ပုံ10ခုပေါ့။ဒါပေါ်ကကျွန်တော် content လေးတစ်ခုရေးထားတယ်။ video ပဲဖြစ်ဖြစ်ရိုက်ထားတယ်။အဲ့ဒီဟာဒီကျက်တုံနီကဘာဘောကပျောက်သွားတော့မှအသာအသုံးမဝင်တော့မှကျက်တုံနီရှိနေသေးရလူတွေကျက်တုံနီကိုစားနေသေးရအသုံးဝင်တယ်။အဲ့ content อ่ะ။ဘာကြောင့်လဲ။ကျက်တုံနီကအမြဲတမ်းရှိနေမှာ။ဟုတ်ပြီနော်အဲ့တော့အဲ့ကျက်တုံနီကိုစားရင်ကျန်းမာရေးကောင်းတယ်ဒါဒီဘယ်ရှင်ထဖက်ဖက်နောက်စနေထဖက်ဖက်လည်းတူတူပဲဆိုရဲဟာအဲ့ဒါဒီ evergreen content ကိုပြောတာအဲ့တော့ဟို evergreen မဟုတ်တဲ့ content တွေရတော့ဗျာဥမာတဲ့င်းလွန်ဟာမျိုးပေါ့မနေ့ကတဲ့င်းကဒီနေ့ဆိုဟောင်းသွားပြီမနေ့ဖန်ဆိုပူဟောင်းနောက်တစ်ရက်ဆိုပူဟောင်းအဲ့တော့အဲ့လိုတဲ့င်းဆိုလို့ရှိရင်တော့ဒါ evergreen မဟုတ်တော့ဘူးဟင်တဘောကအဲ့လိုမျိုးပေါ့နော်အဲ့တော့ evergreen item တွေဖန်ပြီးပါဆိုတာကကျွန်တော် ebook ကျွန်တော်ဖန်ပြီးစေခြင်းနဲ့ရိုးရိုးစာအုပ်ရေးရင်လည်းရတယ်ဒါမှမဟုတ် online ကနေပဲဖြန့်ချိမယ် ebook လိုဟာမျိုးအဲ ebook မှာဥမာအကြောင်းအရာတွေဥမာ digital marketing ကို focus လုပ်တဲ့ ebook ဆိုရင် digital marketing ကအများအားဖြောင်းနေဖြစ်တဲ့အတွက်ခဏခဏပြောင်းပြောင်းပြီးတော့ထုတ်နေရလိမ့်မယ် edition အစ်တတွေထွက်လာမှာပေါ့နော်အဲ့ဒါလည်းတစ်မျိုးတော့ကောင်းပါတယ်အဲအင်္ဂလိပ်စာစာအုပ်ဆိုရင်အင်္ဂလိပ်စာဒီအပြောင်းလဲဒီ10နှစ်လောက်မှတစ်ချိန်ဖြစ်ကောင်းဖြစ်မယ်အဲ့တော့ကိုယ့်ရဲ့စာအုပ်ကတစ်ခါထုတ်ထားပြီးရင်နောက်ထပ်10နှစ်လောက်သုံးလို့ရရင်ရနိုင်မယ်တဘောကအဲ့လိုမျိုးပါအဲ့လိုမျိုး evergreen ဟို item တွေကိုကျွန်တော်ဖန်ပြီးစေချင်တယ်။နောက် cost တွေ evergreen cost တွေ digital product ဆိုလဲ evergreen product အများအားဖြင့်ပြန်သုံးလို့ရတယ်။ဥပမာကျွန်တော်တို့ဒီ planner လိုဟာမျိုးတွေနော်ကျွန်တော်တို့ content planner လောက်ထားရရှိတယ်။အဲ့ planner လိုဟာမျိုးတွေဆိုရင် evergreen တွေသူကပြန်သုံးလို့ရတယ်။နောက် vlog နဲ့ vlog တွေအဲ့ဒါတွေလဲ evergreen ခုနကကျွန်တော်ပြောတဲ့ evergreen ကို focus လုပ်တဲ့ content တွေကိုများများဖန်ပြီးပါโอเคအဲ့တော့ဒီမှာဆိုရင် ebook ရောင်းလို့ရတယ် course ရောင်းလို့ရတယ် digital product ရောင်းလို့ရတယ် vlog နဲ့ vlog ကလည်း sponsorship ရှိမယ်နောက်ပြီးတော့လို့ရှင်ကျွန်တော်ဒီကြော်ညာရေးရှိမယ်အဲ့လိုမျိုးတွေကျွန်တော်တွားလို့ရတယ်เนาะမတက်ဝမ်းခုနကကျွန်တော်ပြောရဲအချိန်ကို short ချလိုက်တယ် effort ကို short ချလိုက်တယ် income များများရတယ်အဲ့တော့ဒီ evergreen item နေကျတော့အချိန်နဲ့ effort ကိုတော့ဟိုအရင် short ချလို့မရအောင်အရင် short ချလို့မရအောင်ဒါပေမဲ့ပြန်ရမယ့် income ကများလိမ့်မယ်တဘောပါလေအဲ့တော့ဟိုအချိန်နဲ့ effort ကထည့်ရမှာပဲဒါပေမဲ့တစ်ခါထည့်ပြီးသွားလို့ရှိရင် repeatedly ထည့်စရာမလိုတော့တဲ့ဟာမျိုးပေါ့အဲ့ဒါကို evergreen item မျိုးကျွန်တော်ပြောမှာနော် okay နံပါတ်1 method 1 evergreen item တွေလောက်ပါ method 2 make money to make more money အဲ့တော့ဘာလဲဆိုလို့ရှိရင်ငွေပြန်ရှာခိုင်းပါဘယ်လိုမျိုးလဲဆိုတော့ဥမာတစ်ခုခုနဲ့ငွေရှာလိုက်အဲ့ဒီငွေကိုနောက်ပြန်ပြီးတော့တုံးပြီးတော့မှနောက်ထပ်ငွေအစ်တင်ရှာခိုင်းတာဥပမာတစ်ခုပြပြမယ်အခုကျွန်တော်ဒီဗီဒီယိုရိုက်နေနော်ကျွန်တော်ရဲ့ online course ကလည်းတွတ်တူသွားနေကျွန်တော်ရဲ့ digital product တွတ်တူရောင်းနေကျွန်တော်ရဲ့website ရှိတယ်တွတ်တူ run နေဟုတ်နော်ကျွန်တော်ရဲ့ YouTube video တွေအခုဒီလိုရိုက်ထားတဲ့ video တွေ DBS မြန်မာနဲ့ AMC Hacks ော်ကျွန်တော်ရဲ့ second channel အဲ AMC has အဲ့နှစ်ခုကဗီဒီယိုတွေကတူတူလူလာကြည့်နေကြတယ်เนาะအဲ့ဒီကနေပြီးတော့မှကျွန်တော်ပတ်စံရလာတယ်ဟာအဲ့ပတ်စံကိုကျွန်တော်ဘာလုပ်လဲဆိုတော့အဲ့ခုန online course ကို bandage လုပ်ဖို့ customer service တို့အားလုံးသိကျင်တာတွေမင်းဖြေဖို့အတွက် technical support ကိုကျွန်တော်အဲ့ပတ်စံကိုတုံပြန်ခန့်လိုက်တယ်ဟုတ်ပြီเนาะအဲ့ဒီကျွန်တော်ဝင်စရာမလိုတော့ဘဲနဲ့ပတ်စံရနေပြီးတော့နောက်ထပ်လူဟိုခန့်လိုက်ပြီးတော့မှအဲ့လူကနေကျွန်တော်ကိုပတ်စံရှာပေးတယ်အဲ့ဒီတနည်းအားဖြင့်ပြောရမယ်ဆိုတော့ရှင်ပထမရှာထားတဲ့ပတ်စံကနေနောက်ပတ်စံပြန်ပွားတာပဲအဲ့လိုမျိုးဘက်ကိုရအောင်တွားရမယ်အဲ့တော့ဒါဒီRichard Buadet Robert Kiyosaki ရဲ့ Richard Buadet ထဲမှာလည်းပါတယ်ငွေုံငွေပြန်ခိုင်းတဲ့အကြောင်းပေါ့ဘာလို့ဆိုကိုကပွားလို့မရဘူးလေကျွန်တော်ဒီမှာဗီဒီယိုလည်းရိုက်မယ် digital ဟို product တွေကိုလည်းကျွန်တော်ရောင်းမှုအတွက်ဖြည့်နေရမယ်အဲ့နောက်ပြီးဗီဒီယိုတွေကိုလည်းကျွန်တော်လိုက်ပြီး comment တွေ manage လုပ်နေရတာဒါမျိုးတွေဆိုကျွန်တော်မနိုင်ဘူးကျွန်တော်ဒီအောင်တဲ့ဘလူးမပွားလို့မရအောင်အဲ့ဒီတွေကျွန်တော်ဘာလို့လဲဆိုရင်ငွေကိုတုံးတယ်ငွေကိုတုံးပြီးတော့ပွားထုတ်လိုက်တယ်အဲ့တော့တော်တော်များများကျွန်တော်တို့အထူးသဖြင့်ကျွန်တော် traditional လုပ်ငန်းရှင်လို့ပုံစံမျိုးဆိုရင်ငွေကိုတုံးပြီးတော့လူသိခန့်ရမှာ၄ပစ္စည်းအစ်စ်ဝယ်ရမှာ၄မျိုးဒီမှာနည်းနည်းလေးလက်တွန်လေးရှိတယ်ကျွန်တော်အနေနဲ့ပြောလို့ရှိရင်တော့ငွေပြန်တုံးလို့အဲ့ဒါဒီ automate ဖြစ်ပြီးတော့နောက်ထပ်ငွေထပ်ပွားလို့ရတယ်ဆိုလို့ရှိရင်တုံးလို့ရနိုင်တယ်နော်အဲ့ဒါဒီတန်းကျွန်တော်ပြောခြင်းနဲ့ make money to make more money ရဲ့အချက်ပါနော်โอเคဒါ method 2Okay, method 3. 80-20 rule. เนาะ 80-20 rule. ဒါတော့အားလုံးလဲဟိုကြာဘူးနားဝါရှိမှာ 80-20. အဲ့တော့ဒီမှာကျွန်တော် 80-20 rule နှစ်ခုကိုပေါင်းထား။တစ်ခုကပါလဲဆိုလို့ရှိရင်ကျွန်တော်ဝင်ငွေရဲ့ 80% သောဝင်ငွေသည် 20% သောအလုပ်တွေကလာတယ်။အဲ့တော့ကျွန်တော်စဉ်းစားကြည့်ရ။ဟိုဒါကြတော့ဒီဟာကိုကျွန်တော်ဘယ်ရောက်နေ base ထားရလဲဆိုတော့Timothy Ferris Tim Ferris ပေါ့နော်သူရဲ့ The 4 hour work week ဆိုတဲ့စာအုပ်ကနေယူထားတာเนาะအဲ့တော့ခုနကဒီRichard Buadet က4 hour work week က Wagner ဆိုလို့ရှိရင်ကျွန်တော်အပေါ်မှာ link လေးတွေပေးလို့ရရင်ပေးထားမယ်အော် description ထဲမှာလည်းကျွန်တော်ပေးထားမယ်ပေါ့နော်ပေးလို့မရရလည်းအပေါ်မှာပေးလို့မရရလည်း description ထဲမှာရှိမယ်အဲ့တော့အဓိကကဘာလဲဆိုတော့ two ဆိုလို့တဘောကဟုတ်ထားပါတော့ကျွန်တော်တို့မှာဒီကျွန်တော် product တစ်ခုရောင်းတယ်ကျွန်တော် product မှာကျွန်တော်ကြော်ညာတဲ့နေရာလမ်းကြောင်း၅ခုရှိတယ်။မဖေ့စ်ဘွတ်ကနေကြော်ညာတယ်ဗျာ။လူလူချင်းဖုန်းဆက်ပြီးပြောတယ်။အဲပြီးရင်အပြင်မှာကျွန်တော်ဆက်မနာရေလုပ်တဲ့အခါကြာလို့ရှိရင်ကျွန်တော်စီရဝယ်တယ်။အဲပြီးရင်တော့ Google Ads ကနေကြော်ညာတယ်။ပြီးရင် email ပို့တဲ့အခါကြာရင်ဝယ်ကြတယ်။တဘောအဲ၅ခုရှိရဆိုပါစို့။အဲ၅ခုထဲမှာကြည့်လိုက်လို့ရှိရင်မဖေ့စ်ဘွတ်ကအများဆုံးရတယ်။ဒုတိယတစ်ခုက email ကအများဆုံးရတယ်။အဲနှစ်ခုပေါင်းပြီးကျွန်တော်တို့ရောင်းအားအားလုံးရဲ့ 80% ကိုသူကယူထားတယ်။80% ဒီရရတယ်။ကျန်တဲ့ 20% ကိုဒီကျန်တဲ့3ခုကရတယ်ဆိုပါစို့။အဲ့ဒါဆိုရင် तू ကဘယ်လိုလုပ်လိုက်လဲဆိုလို့ရှိရင်အဲ့ကျန်တဲ့3ခုကိုမလုပ်တော့ဖြုတ်ပစ်လိုက်တယ်။ဖြုတ်ပစ်လိုက်တယ်။ပြီးတော့မှဒီနှစ်ခုကို focus လုပ်တယ်။အဲ့ဒါဘာဖြစ်သွားလဲဆိုလို့ရှိရင်ဝင်ငွေကအရင်လိုပဲ။ဒါပေမဲ့ကျွန်တော်တို့အလုပ်80ရာခိုင်နှုန်းပျောက်သွားတယ်။အလုပ်20ရာခိုင်နှုန်းပဲကျွန်တော်ရဲ့တဘောကအဲ့လိုမျိုးဖြစ်သွားတာ။အဲ့တော့80-20 rule ဆိုတာအဲ့ဒါမျိုးပေါ့နော်။ဒါပထမတစ်ပိုင်း။အဲ့တော့ 20% ကိုပဲ focus လုပ်ပါ။ပြီးရင်အဲ့ 20% တော့အလုပ်တွေဒီ 80% တော့ result ကိုပေးလိမ့်မယ်โอเคအဲ့တော့ဒါတစ်ပိုင်းပေါ့နောက်တစ်ပိုင်းကကျတော့ 80-20 rule ရဲ့နောက်တစ်ပိုင်းအဲ့ဒါဘာလဲဆိုလို့ရှိရင်ကျွန်တော် outsource လုပ်တာအဲ့တော့ကျွန်တော်ရဲ့ဒီ video process လေးကိုကျွန်တော်နည်းနည်းရှင်းပြမယ်အခုကျွန်တော် video process မှာကျွန်တော်ဘာလုပ်ရလဲဆိုလို့ရှိရင်ပထမတစ်ချက်ငါဘာ content create လုပ်မယ်ဆိုတော့စဉ်းစားရတယ်ဒုတိယတစ်ချက်အဲ့ဒီ content ကိုဒီလိုမျိုး presentation နဲ့ outline ထွက်အောင်ကျွန်တော်လုပ်ရတယ်โอเคပြီးရင်အဲ့ဟာကိုကျွန်တော်အခုလို video ရိုက်ရတယ်ကြိုက်ပြီးတော့လို့ရှိရင်ကျွန်တော် edit တွေအကုန်ပြန်လုပ်ရတယ်။ပြီးရင်အဲ့ဒါကိုကျွန်တော် publish လုပ်တယ်။ Facebook YouTube တို့တင်ပေးနေရမှာတင်တယ်။အဲ့ကောင်အဆင့်5ဆင့်ရှိနေတယ်ကျွန်တော်မှာ။အဲ့တော့အဲ့ဒါလည်းခုနTim Ferriss ရဲ့ 4 hour work week ထဲကနေလမ်းတစ်ခုပဲ။အဲ့တော့အဲ့ထဲမှာမှ main ဘဲဟာကိုအများဆုံးmain မရှိလို့မဖြစ်တာပဲဟာလေ။အဲ့တော့ကျွန်တော်ဒီခုစဉ်းစားကြည့်လိုက်တယ်ကျွန်တော်မရှိလို့မဖြစ်တာဗီဒီယိုရိုက်တာ။ဘာကြောင့်လဲ။ကျွန်တော်ရုပ်နဲ့ကျွန်တော်ဗီဒီယိုရိုက်နေမှာဒီဗီဒီယိုကဖြစ်လာမှာလေအဲ့တော့ကျွန်တော်မရှိလို့မဖြစ်တာဒီဗီဒီယိုရိုက်တာဟုတ်ပြီအဲ့ဒါကိုမင်းလုပ် channel ဟာဒီအကုန်လုံး outsource လုပ်ပါတယ် outsource ဆိုလို့သူများကိုခိုင်းတာဟိုမှာ content idea ရှာမင်းမရှိလို့မဖြစ်မင်းပြောမှာ idea ပေးမှာ channel လူတွေလောက်တာမှာအဲ့ဆိုမင်းလုပ်အဲ့ idea ကိုဒီလိုမျိုးဘောင်သွင်းပြီးတော့ထည့်တာလားသူများလုပ်လိမ့်မယ် okay ပြီးရင်ဗီဒီယိုရိုက်မင်းရိုက်ဟုတ်ပြီနော်ပြီးရင် editing သူများလုပ်လိမ့်မယ်ပြီးရင်တင်တာသူများလုပ်ပေးလိမ့်မယ်တော်ပါအဲ့တော့ကျွန်တော်ခုနကအလုံး၅ခုမှာကျွန်တော်လုတ်เสียနှစ်ခုပဲရှိတော့တယ် ကျွန်တော်တုံးမှုသူများဖြစ်သွားပြီအဲ့ဒီ outsource လုပ်လိုက်တယ်သူတို့ပတ်စံပေးပြီးတော့လုပ်ဆိုပြီးတော့တခြားသူကိုအလုပ်အပ်လိုက်တာပေါ့အဲ့လိုဖြစ်သွားဒါဒီလဲခုန80 20 rules တွေမှာပါတယ်အဲ့တော့အဲ့လိုလုပ်ချင်ရင်ကျွန်တော်ဖြစ်သွား free time လို့ခေါ်တယ်အချိန်တွေပို့ထွက်လာတယ် effort လို့ခေါ်တယ် effort တွေထွက်လာဒါပေမဲ့ပေးလိုက်ရတဲ့ပတ်စံဒါပေမဲ့ပြန်ရတဲ့ဝင်ငွေလည်းရှိမှာပေါ့တဘောကအဲ့လိုမျိုးနော်အဲ့တော့ဒါဒီ outsource လုပ်တဲ့အပိုင်းโอเคmethod 3က80 20 rule ဖြစ်တယ်နှစ်ခုကျွန်တော်ပေါင်းထားတယ်โอเค method 4 method 4ကတော့ဒါcollect nearly passive items အဲ့တော့ passive ဖြစ်လို့ဖြစ်ခင်လုံးဝ passive ကြီးတော့မဟုတ်ဒါပေမဲ့ passive ဖြစ်လို့ဖြစ်ခင် item တွေကိုစုပါเนาะအဲ့တော့ဘာလဲဆို real estate ကျွန်တော်တို့ဒီအခန်းဥပမာတိုင်ခန်းကိုမှာ3ခုပိုင်းထားတယ်အဲ့တိုင်ခန်း3ခုကနေပြီးတော့မှာrental လို့ခေါ်တယ်ငှားကရနေမယ်ဒါဆို nearly passive 6လတစ်ချိန်မဲ့တွားကြည့်ရတယ်ပြင်စရာရှိရင်ပြင်ပေးရတယ်တစ်ချိန်တစ်ချိန်တစ်ချိန်မှာအဲ့ဒါကိုကြည့်စရာမလိုเนาะ now dividend stocks တွေအဲ့တော့ကျွန်တော်တို့ဒီ stock ထဲမှာမှ stock share ထဲမှာမှ dividend လို့ခေါ်ရဲကျွန်တော်တို့ဒီ3လအမြင့်ငွေတွေပါလေပြန်ခွဲပေးတဲ့ stock တွေရှိရဲအဲ့ဒါမျိုးတွေကိုဝယ်ပါဒါတော့ကျွန်တော်တို့နိုင်ငံနဲ့စိမ့်နေတယ်ကျွန်တော်လည်း stock ဆရာကြီးမဟုတ်ဘူးဟိုကြားဘူးနောက်ပါပဲရှိတာနည်းနည်းပဲတည်တာအဲ့ဒီတော့ဒါကတော့ကျွန်တော်အကျန်အများကြီးကျွန်တော်ဟိုပပေးကြည့်ဦးကျွန်တော်ပြင်မှမှာဆိုလို့အဲ့တော့ကျွန်တော်လေ့လာတော့မယ်เนาะအဲ့တော့ stock တွေဝယ်မယ်နောက် investment လုပ်မယ် investment ကကျတော့ဥမာ startup တွေမှာ investment လုပ်မလားဒါမှမဟုတ်တခြားဘယ်နေရာမှာ investment လုပ်မလဲလူတယောက်ကိုတွေ့ရင်အဲ့လူပေါ်မှာ investment လုပ်မလားဒါကြီးကျွန်တော်တို့လုပ်လို့ရတယ်။နောက် interest ဆိုခေါ်ရအတိုးရမယ့်ဟာတွေပေါ့နော်အဲ့တော့အတိုးဥမာ bando ဆိုလည်းရတော့ရတယ်မြန်မာနိုင်ငံမှာ bando ကတခြားနိုင်ငံတွေထက်တော့များသေးတယ်ဒါပေမဲ့အခုတော့နည်းနည်းလျော့သွားပြီပေါ့နော်တဘောအဲ့တော့အတိုးရမလား bando ရမလားတခြားလူကိုချီထားတဲ့အတိုးရမလား micro finance မှာဝင်ပြီးတော့ထည့်ထားမလားဒါမျိုးတွေပေါ့နော်အဲ့တော့အဲ့ဒါဒီ collect nearly passive items ရဲ့တဘောတရားပဲနော်အဲ့တော့ဖြစ်နေရင်ရှိလားမရှိလားဆိုတော့ရှိတော့ရှိတယ်ဟိုအခုမှအစမဲ့လူတွေကတော့ဒါနည်းနည်းခက်ဦးမှာဥမာ real estate မှာခုနကပြောတဲ့ဒီ rental ရအောင်တိုက်ခန်း3ခန်းလောက်ဝယ်မယ်ဆိုတိုက်ခန်းတစ်ခန်းတော့မဝယ်နိုင်ဘူးဆိုရင်ကိုနေဖို့တော့မဝယ်နိုင်သေးဘူးဆိုတော့ဒါခက်ဦးမှာပေါ့ဒါပေမဲ့ကျွန်တော်ဆိုလိုတဲ့တဘောကခက်တာလွယ်တာထက်ဒီလိုဖြစ်အောင်လုပ်ပါလို့ကျွန်တော်ဆိုလိုတာကိုပြောတာနော် okay ဟုတ်ပြီ number 5 method 5ပေါ့နော် pay brandsbrand တွေစောက်ပါ personal brand စောက် creator brand စောက်เนาะအဲ့တော့ဒီကောင်ကကျတော့အလုပ်လုပ်ဆရာမလို့တော့မဟုတ်ဘူးအလုပ်ကတော့လုပ်နေအောင်မယ်အခုကျွန်တော်ဆိုလိုဗီဒီယိုတွေရိုက်တုံးမယ်เนาะပြီးရင်အလုပ်ဒီဗီဒီယိုထုတ်ဖို့အတွက် effort လုပ်နေရတုံးမယ်เนาะဒါပေမဲ့ဥမာလွတ်လပ်လာတာရှိတယ်ဥမာအချိန်လွတ်လပ်လာဟုတ်ပြီနော်ပထမတစ်ချက်အချိန်လွတ်လပ်လာကျွန်တော်မနေ့9ရက်ညနေ6နာရီခန့်ဗီဒီယိုလာရိုက်နေချင်မလို့ကျွန်တော်စေကူးရတဲ့အချိန်ည10နာရီလဲကျွန်တော်ရိုက်ချင်ရိုက်လို့ရတာအချိန်လွတ်လပ်မှုဖြစ်သွားတယ်။နောက်နေရလွတ်လပ်မှုဖြစ်လာတယ်။ကျွန်တော်ဒီမှာရန်ကုန်မှာနေမှမဟုတ်တော့ဘယ်ဟိုသွားမလဲစိုက်တဲ့နေရာမှာနေ internet connection ရှိတယ်ဆိုရင်ကျွန်တော်လုံးလို့ရလာတယ်။နော်ပြီးရင်နောက်ပြီးတော့ရင်ဝင်ငွေစပွားလာတယ်။ဥပမာ celebrity တယောက်ပေါ့ celebrity တယောက်ဒီအရှိမသူ celebrity ဖြစ်ဖို့တော်တော်ပေးဆက်ခဲ့ရတဲ့ဟာတွေအများကြီးရှိနေမယ်။ဒါကျွန်တော်တို့မမြင်နိုင်တဲ့ဟာတို့အောင်မြင်လာမှကျွန်တော်တို့ကတို့တို့သိရတာ哦အဲ့တော့အောင်မြင်လာပြီဆိုလို့ရှိရင်ကျတော့တခြား9 to 6 job daily job တွေထဲဆိုင် income ပုံများသွားပြီတဘောကအဲ့တော့ brand ဆောက်ခြင်းအားဖြင့်နောက်ရရှိမှာအကျိုးရှိနိုင်တယ်เนาะအဲ့တော့ personal brand ဆောက်ပါ creator brand ဆောက်ပါ okay ဒါ method 5 method 6 self develop အဲ့တော့ဘယ်လို self develop လုပ်ရမလဲဆိုလို့ရှိရင် smart skills တွေ smart skills ဆိုတာဘာလို့ဆိုလို့ရလဲဆိုတော့ဥပမာပြောပြတာပေါ့နော်အဲကုမ္ပဏီတစ်ခုမှာ security စောင့်တဲ့ဦးလေးကြီးတွေရှိမယ်နော်အဲ့လူတွေရဲ့လာကတနာရီရတဲ့လာကတဲ့ကုမ္ပဏီရဲ့ CEO တနာရီရတဲ့လာကနဲ့တူမှာမဟုတ်ဘူးဟုတ်ပြီအဲ့လိုပဲအဲ scale တစ်ခုကတနာရီကိုအဲတဟို1000 charge လုပ်လို့ရတယ်ဆိုရင်နောက်ထပ် scale တစ်ခုဒီတနာရီကို3000 charge လုပ်လို့ရတဲ့ scale ရှိလိမ့်မယ်တနာယူ5000လောက် charge လုပ်လို့ရတဲ့ scale လည်းရှိကောင်းရှိမယ်ရှိလိမ့်မယ်အဲ့တော့အဲ့မှာကိုက base scale ကို develop လုပ်မလဲဟုတ်ပြီနော်အခုကျွန်တော် digital marketing ကိုကျွန်တော်နဲ့ဒီဖုန်းနဲ့ video call နဲ့အကြံပေးမယ်ဆိုရင်တနာယူကိုကျွန်တော်တို့5000လောက်ကျွန်တော် charge လုပ်တယ်တနာယူ5000ပေါ့နော်အဲ့အဲ့ဒါကိုကျွန်တော်တို့9 to 5ဒီအလုပ် hour နဲ့ညှောက်တဲ့လူရှိရင်တစ်လောက်ဘလောက်ကျွန်တော်တန်ဖိုးရှိရဲဆိုတာထွက်လာတယ်เนาะအဲ့တော့အဲ့ဒီလိုတနာယူ5000ကျွန်တော် digital marketing technology ဘိုင်းကိုအကြံပေးဖို့အတွက်ကိုဖုန်းခေါ်တဲ့ဖုန်းခေါ်ပြီးပြောမဲ့လူတွေဥပမာတခြား scale တစ်ခုခုကိုကြတော့တနာယူ5000ပေးခြင်းမှာပေးမယ်တဘောอ่ะ ဟုတ်နော်တနာယူတောင်းမပေးရတာလည်းရှိမယ်နိုင်နဲ့မပေးတော့ဘယ်နဲ့ project နဲ့ add တဲ့ဟာမျိုးလည်းရှိကောင်းရှိလာလိမ့်မယ်ဒါပေါ့အဲ့လိုမျိုးဖြစ်လာတာဖြစ်တဲ့အတွက်အဲ့နှစ်ခုရှင်နေလို့ရှိရင်ကျွန်တော်တို့ကဒီတနာယူ5000ရတဲ့ scale ကို develop လုပ်တာပိုကောင်းတယ်နော်ပိုကို့အတွက်ပို့ပြီးတော့ဟိုမှာအချိန်ပေးရတဲ့ချင်းတူတူ effort ဆုတ်ရတဲ့ချင်းတူတူအင်ကန်ပုံများနေတာတော့အဲ့ဒါကြောင့်ကျွန်တော်တို့က smart skills တွေရှာအခုကျွန်တော်ထင်တယ်နောက်ပိုင်းမှာ financial နဲ့ပတ်သက်တဲ့သူတွေဒီ consultation လုပ်တဲ့အခါကျရင်ချားလူတွေပြဿနာအများကြီးပေါ်ရလိမ့်မယ်နော်အဲ့ဒီအတွက်ဟိုအဲ့လို skill မျိုးတွေကို develop လုပ်ထားမယ်ဆိုရင်အနာဂတ်ကြလို့ရှိရင်တနာယူခြင်း charge လုပ်တဲ့ဟာဒီပုံများနေလိမ့်မယ်နော်ကျွန်တော်ပြောနားလည်မယ်ထင်ပါတယ်ကျွန်တော်နားမလည်ခဲ့ဘူးဆိုရင်ကျွန်တော်ရှင်းပြတာဟိုတိတ်ပြီးတော့ဟိုမရှင်းလို့ပဲဖြစ်ပါလိမ့်မယ်เนาะအဲ့တော့အဓိကကဘာလဲဆိုလို့ရှိရင် scale နှစ်ခုရှင်တဲ့အခါမှာဒီ scale ဒီငါ့ကိုပို့ပြီးတော့ charge လုပ်လို့ရစီတာလားအဲပြီးရင်အချင်းငါ့အတွက်ပို့ပြီးတော့ free ဖြစ်လာစီတာလားပြီးရင် effort တိတ်မထိုးရတော့တာလားအဲ့ဒါကိုကြည့်ပြီးတော့မှ base scale ကို develop လုပ်ရမလဲအဲ့တော့ကျွန်တော်တို့ဒီအချင်းကုံအနည်းဆုံးနဲ့ effort အနည်းဆုံးဖြစ်ပြီးတော့ income များများရမယ် scale လိုဟာမျိုးကို develop လုပ်ချင်အပြင်အနာဂတ်ကြလို့ရှိရင်ကိုကဒီ nearly passive လို့ခေါ်ရယ် passive ဖြစ်လို့နေပါအခြေအနေကိုရောက်သွားလိမ့်မယ်โอเคတော်ပြီနော်အဲ့တော့ဒါဒီ magic sis ပါအဲ့တော့ကျွန်တော်6ခုလို့ပြောထားရယ်ဒါပေမဲ့ bonus method တစ်ခုပါပါသေးရယ်ဘာလဲဆိုတော့ digital entrepreneurship โอเคကျွန်တော်တို့အခုလုပ်နေတဲ့ပုံစံပဲနော်အဲ့ digitalize လုပ်မယ်ဟိုကျွန်တော်တို့ training အားလုံးကိုကျွန်တော်တို့အပြင် covid ဖြစ်သွားတာလည်းကောင်းတယ်အပြင် training နဲ့အားလုံး digital ပေါ်တက်အောင်ကျွန်တော်တို့လုပ်လန့်နိုင်တယ်အဲ့ဒီအတွက် digital training နေဖြစ်သွားတာဖြစ်တဲ့အတွက်စပွားလို့ရလာလောက်ရတဲ့ effort တဲ့အများကြီးပွားလာအဲ့ဒီ digitalize လုပ်ပြလိုက်တယ်ပေါ့ technology အတစ်တွေရှာမယ်နောက် timing ခုနက covid နဲ့ online course နဲ့ timing လုံးဝဟန့်မိတယ်အဲ့လိုမျိုးပေါ့နော်အဲ့တော့ဘာ timing ဘာရှိလဲဘယ်တော့ဘာတွေလာတော့မလဲဘာတွေဖြစ်လာဖို့ရှိလဲအဲ့ဖြစ်လာတော့ငါတို့ကဘယ်လိုလုပ်မလဲအဲ့လိုမျိုး timing ကိုရှာရမှာအဲ့တော့ digital entrepreneurship ဒါလေးကျွန်တော်သွားနေလမ်းကြောင်းဖြစ်တယ် digital entrepreneurship နဲ့ပတ်သက်လို့သိချင်တာရှိရဆိုလို့ရှိရင် comment မှာမှန်ကန်ပါကျွန်တော်တိတိလောက်ဖြေပေးမယ်เนาะအဲ့တော့ကျွန်တော်ဒီ digital marketing လောက်လာတာတော့ connection နဲ့အနည်းဆုံးရှိပြီเนาะအဲ့တော့ကျွန်တော်ကောင်းကောင်းဖြေပေးလို့ရပါတယ် okay အဲ့တော့ဟုတ်ပြီဒါဒီ method 7ဘာစလုပ်မလဲအခုကျွန်တော်ပြောခဲ့ method 9ခုထဲမှာကိုယ့်အတွက်အကျိုးရှိတာဘာရှိလဲဘာစလုပ်မလဲပြီးရင် now make money monday မှာဘာသိချင်သေးလဲကျွန်တော် comment မှာမှန်ကန်လို့ရပါတယ်ကျေးဇူးအများကြီးတင်ပါတယ်ဒီထိပြီးဆုံးအောင်ကြည့်ပေးတဲ့အတွက်ကျွန်တော်တို့channel လေးကို subscribe မလုပ်ရတလူသေးဘူးဆိုလို့ရှိရင်လည်း subscribe လေးလုပ်ပေးပါပြီးရင်ဒီ video သဘောကျတယ်ဆိုလို့ရှိရင်လည်း like လေးပေးခဲ့လို့ရပါတယ်နော်ကျေးဇူးအများကြီးတင်ပါတယ်ပြန်တွေ့မယ်နော်